အိန္ဒိယနိုင်ငံနယူးဒေလီမြို့မှာတောက်ကြနေကအဆောက်အုံတစ်ခုမီးလောင်ရာအနည်းဆုံးလူ28ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကြောင်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မီးငြိမ်းသွားပြီးနောက်ရှာဖွေလုပ်ငန်းတွေကတော့ဆက်လုပ်နေပါတယ်လို့မီးသတ်ဌာနကအရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်။ဒေသခံ NDTV သတင်းဌာနကတော့လူ40ကျော်မီးလောင်ဒဏ်ရာရရှိပြီးစေယုံတင်ထားရတယ်လို့ကြေညာသွားပါတယ်။ New Delhi မြို့မီးသတ်ဌာနရဲ့ဒုတိယဦးစီးမှုစုနေချောင်တွေကတော့ပေဆုံးသူအဖြစ်အတည်ပြုနိုင်သူ26ရှိကြောင်းပြောပါတယ်။အဆောက်အုံရဲ့တတိယဓာတ်ကိုမရှာဖွေသေးရကြောင်းနဲ့အဲ့ဒီမှာပေဆုံးသူတွေကိုထပ်မံတွေးရှိနိုင်တယ်လို့မီးသတ်ဌာနကိုကိုးကားပြီး CNN 80ရုပ်မြင့်သံကြားဌာနကပြောပါတယ်။ဒေသဆိုင်ရာသတင်းမီဒီယာတွေကတော့ရဲဌာနကိုကိုးကားပြီးအဲ့ဒီအဆောက်အုံတွေကနေလူ60ကနေ90လောက်အထိကယ်ဆယ်နိုင်ခဲ့တယ်လို့ဖော်ပြကြပါတယ်။ New Delhi မြို့တော်အနောက်ပိုင်းရှိဈေးအဆောက်အုံနဲ့၄ဓာတ်မြောက်မှာနေတဲ့ဘက်ကအဲ့ဒီလိုမီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီမီးလောင်တဲ့အဆောက်အုံပိုင်ရှင်ကိုလည်းဖမ်းဆီးထားတယ်လို့ The Times of India သတင်းစာကဖော်ပြထားပါတယ်။အိန္ဒိယကအဆောက်အုံတွေမှာနေထိုင်သူတွေများပြားတာ၊ဘေးရန်တွေရဲ့ကင်းအောင်စီးမြင်လိုက်နာမှုတွေမရှိတာတွေကြောင့်မီးလောင်မှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။